နိုင်ငံရေးမှာအမျိုးသမီးတို့ကိုယ်စားပြုခွင့်ပိုများလာဖို့အတွက်အမျိုးသမီးညီလာခံတွေဟောပြောဆွေးနွေးပွဲတွေအသိပညာပေးလှုံ့ဆော်တာတွေတော်တော်များများလှုံ့ဆော်နေပါတယ်။လက်ရှိလွတ်တော်အသီးသီးအပြင်ပြည်ထောင်စုအစိုးရတိုင်းနယ်ပြည်နယ်အစိုးရတွေမှာလည်းအမျိုးသမီးကိုယ်စားပြုမှုနည်းလွန်းနေတဲ့အပြင်တချို့အစိုးရအဖွဲ့တွေမှာအမျိုးသမီးတွေထိပ်ပိုင်းနေရမှာတာဝန်ယူပိုင်ခွင့်မရှိသလောက်ဖြစ်ပါတယ်။လက်ရှိလွှတ်တော်ရဲမှာအမျိုးသမီးလွှတ်တော်ကိုယ်စားလှယ်400ခန်းနှုန်းကျော်ရှိတယ်လို့သိရတဲ့အပြင်ပြည်ထောင်စုဝန်ကြီးဌာနတွေမှာလည်းအမျိုးသမီးပြည်ထောင်စုဝန်ကြီးတအူးတဲ့သာရှိပါတယ်။နေပြည်တော်မှာပြီးခဲ့တဲ့အောက်တိုဘာလ4ရက်5ရက်မှာကျင်းပခဲ့တဲ့နိုင်ငံတကာအမျိုးသမီးလွှတ်တော်ကိုယ်စားလှယ်ညီလာခံမှာလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကမြန်မာနိုင်ငံရေးမှာအမျိုးသမီးနိုင်ငံရေးခေါင်းဆောင်တွေနေပါနေတဲ့အဓိကအကြောင်းဟာစစ်အာဏာရှင်စနစ်အောက်မှာနှစ်ပေါင်းများစွာနေထိုင်ခဲ့ရတာကြောင့်ဖြစ်တယ်လို့ပြောခဲ့ပါတယ်။ဒါကြောင့်အမျိုးသမီးအဖွဲ့ကြီးတွေကနိုင်ငံရေးဥဆောင်မှုအခမ်းအနားအစဉ်အဆက်မှာအမျိုးသမီးတို့ကိုယ်စားပြုမှုပိုများလာဖို့ပိုပါဝင်ခွင့်ရဖို့အတွက်ဥပဒေကြောင်းအရာအသေးအမှတ်ပြုပေးရေးဖွဲ့စည်းပုံအခြေခံဥပဒေမှာပါရာဂိုင်းနှုန်းသတ်မှတ်ပြီးထည့်သွင်းရေးဆွဲပေးရေးအထူးတောင်းဆိုနေကြပါတယ်။အမျိုးသမီးတွေနိုင်ငံရေးမှာပုံမပါဝင်ခွင့်ရှိလာဖို့နဲ့လွှတ်တော်ထဲမှာလည်းအရေးအတွက်ပုံများလာဖို့အတွက်ဆိုရင်နိုင်ငံရေးပါတီတွေရဲ့မူဝါဒပိုင်းဆိုင်ရာပြောင်းလဲဖို့လိုအပ်တယ်လို့အစိုးရကလည်းပံ့ပိုးကူညီပေးဖို့လိုအပ်တယ်လို့အမျိုးသမီးခွင့်ရေးလှုပ်ရှားသူတွေကပြောကြပါတယ်
။ဒီနိုင်ငံရေးမှာအမျိုးသမီးတွေပို့ပြီးတော့ပါလာဖို့အတွက်ကိုမျိုးလုပ်တဲ့အခါမျိုးမှာအထူးသဖြင့်တော့ပြည်ပမှာရှိနေတဲ့ဒီနိုင်ငံရေးပါတီအဖွဲ့အစည်းတွေပေါ့နော်ဒီလက်နက်ကိုင်ပါတီအဖွဲ့အစည်းတွေအပေါင်းကျန်တဲ့နိုင်ငံပါတီအဖွဲ့အစည်းတွေကိုတွားရောက်ပြီးတော့တိုက်တွန်းလှုံ့ဆော်တဲ့ဟာမျိုးတွေလုပ်ပါတယ်ဆိုတော့လက်ရှိအနေအထားထိကိုကျမတို့ဒီလက်နက်ကိုင်ပါတီအဖွဲ့အစည်းတွေရောကျန်တဲ့နိုင်ငံပါတီအဖွဲ့အစည်းတွေပေါ့နော်အဲ့ဒီအဖွဲ့အစည်းတွေကိုတွားရောက်ပြီးတော့စီးရင်လှုံ့ဆော်တဲ့အခါမျိုးတွေမှာဒီပါတီအဖွဲ့အစည်းတွေကတော့ဒီမူတဘောထားအရာတော့လက်ခံနိုင်တဲ့အပိုင်းတွေရှိတယ်ပြီးတော့အမျိုးသမီးတွေပါလာနိုင်ဖို့အတွက်ကိုဖန်တီးပေးဖို့ဆိုတဲ့ဟာမျိုးတွေကိုပြောတာတော့ရှိတယ်ပေါ့ဒါပေမဲ့တကယ်လက်တွေ့ပိုင်းမှာကျတော့အများကြီးအားနည်းနေသေးတဲ့အပိုင်းတွေရှိပါတယ်လက်တွေ့ကြောင်ဆိုလို့ရှိရင်တော့ဘာဒီအဖွဲ့အစည်းတစ်ခုမှတကယ်မဖြစ်မနေပါနိုင်တဲ့မိသားမျိုးတွေကိုကိုဆောင်ပေးဖို့လိုပါတယ်ဥပမာဥက္ကဋ္ဌဆိုလို့ရှိရင်အတွင်းမှာတော့အမျိုးသမီးစသဖြင့်ပေါ့အဲ့လိုမျိုးဒီအမျိုးသမီးတွေပါလာနိုင်ဖို့ဆိုတဲ့ဟာကိုပြောတဲ့အခါမျိုးတွေမှာလည်းတကယ်ဆုံးဖြတ်ချက်ချတဲ့အဆင့်မှာဆိုတဲ့အတိတ်တွေကိုပို့လွှင့်အောင်ဆိုလို့ရှိရင်တော့တကယ်ထိပ်ပိုင်းအခမ်းအနားတွေမှာပါလာဖို့အတွက်ကိုကျမတို့ပြောတာဖြစ်ပါတယ
်အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကတဘာပတိအဖွဲ့ဝင်ဒေါ်စောစံငိမ့်သူပြောသွားတာပါနိုင်ငံရေးမှာအမျိုးသမီးတွေရှေ့တန်းရောက်လာပြီးကိုစားပြုခွင့်ပိုရဖို့ဆိုရင်ဥပဒေကြောင်းအရပြဋ္ဌာန်းပေးဖို့လိုအပ်လားကိုစားပြုခွင့်ဆိုတာကြားမခွဲခြားပြောနေတာမျိုးမဟုတ်ပဲတဦးချင်းစီရဲ့အရေးချင်းနဲ့မသက်ဆိုင်ဘူးလားစတဲ့ညှဉ်းပန်းမှုတွေလည်းရှိလာနေပါတယ်တချိန်ထဲမှာလည်းမျိုးသမီးအခွင့်အရေးဆိုင်ရာဖွဲ့စည်းတွေကလွတ်တော်ထဲမှာမျိုးသမီးလွတ်တော်ကိုယ်စားလှယ်30ရာခိုင်နှုန်းအထိပါဝင်ခွင့်ပြုသင့်တယ်လို့ဆွေးနွေးနေကြတာလည်းရှိပါတယ်ရှင်လွတ်တော်အသီးသီးမှာမျိုးသမီးကိုယ်စားလှယ်ကိုစားပြုခွင့်နေခြင်းများခြင်းဟာလွတ်တော်ကိုယ်စားလှယ်တွေကိုရွေးချယ်ပေးလိုက်တဲ့နိုင်ငံရေးပါတီတွေမှာဘလောက်တိုင်းတာထိအမျိုးသမီးကိုယ်စားလှယ်လောင်းတွေကိုနေရာပေးတယ်လဲမပေးဘူးလဲဆိုတာနဲ့သက်ဆိုင်တယ်လို့ယူဆကြပါတယ်လာမယ့်2014ခုနှစ်မှာနိုင်ငံရေးပါတီအသီးသီးနဲ့ရွေးကောက်ပွဲကော်မရှင်တို့ရဲ့ကြိုတင်ပြင်ဆင်ဆောင်ရွက်မှုတွေမရှိရင်မျိုးသမီးလွတ်တော်ကိုယ်စားလှယ်30ရာခိုင်နှုန်းလွတ်တော်ထဲမှာကိုစားပြုခွင့်ရဖို့ဆိုတာမလွယ်ကူဘူးလို့ရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဒေါက်တာညိုညိုသိန်းကပြောပါတယ်ရှင်
ရွေးကောက်ပွဲကိုယ်စားလှယ်အနည်းဆုံး30ရာခိုင်နှုန်းဟာမိန်းကလေးတွေကိုတင်သွင်းရမယ်လို့ဥပဒေမတမတ်ပင်မတင်မျိုးသမီးတွေပါဝင်မှုလုပ်နေနေမှာပဲအဲတော့ရွေးကောက်ပွဲကော်မရှင်ကအမြန်ဆုံးအမိန့်ကြော်ညာစွာသောလကောက်ဥပဒေတော်လကောက်နိုင်ငံရေးပါတီတွေကိုအနည်းဆုံးခမားတို့ဒီရဲ့တင်သွင်းတဲ့ကိုယ်စားလှယ်လောင်း3ပုံ2ပုံဟာအမျိုးသမီးတွေဖြစ်ပါစေဆိုပြီးတော့သူတို့ကိုပြောရမယ်ခါချင်းခံရတဲ့အမျိုးသမီးကိုယ်စားလှယ်လောင်းရဲ့2015ဒါရွေးကောက်ပွဲတက်ကိုသူတို့မှပြင်ဆင်ချိန်ရမယ်လေ
လာမယ့်အောက်တိုဘာလ29ရက်နေ့ကနေ31ရက်နေ့အထိ3ရက်ကြာရန်ကုန်မြို့မှာကျင်းပမယ်အမျိုးသမီးဆွေးနွေးပွဲဖိုရမ်မှာတိုင်းပြည်ရဲ့မန်နိုင်3ရက်မှာအမျိုးသမီးတွေခေါင်းဆောင်မှုပိုင်းကနေပုံမပါဝင်လာနိုင်ရေးဆွေးနွေးကြမယ်လို့ဆွေးနွေးပွဲကိုဦးဆောင်ကျင်းပမယ်အဖွဲ့အစည်းတွေကဖန်တီးငယ်လူမှုအဖွဲ့ကဒေါ်ရွှေရွှေစိန်လက်ကပြောပါလေရှင
်အောက်ချုပ်ရေးဥပဒေပြည်တရားစီရင်ရေးဌာနတွေမှာအမျိုးသမီးတွေဦးဆောင်ပါဝင်မှုတွေပေါ့နော်လက်ရှိအခြေအနေမှာဘယ်လိုဖြစ်လဲပါဝင်လာမယ်ဆိုရင်အပတ်ချက်တရားပါတယ်လဲပေါ့နော်အခွင့်အရေးရပါတယ်လဲတာစီတွေဟန်တာတွေပေါ့စိတ်ခေါ်မှုတွေပါတယ်ဖြစ်မလဲပေါ့အဲ့ဒါလေးကိုရှင်းနေမယ
်ဒါအပြင်အဲ့ဒီအမျိုးသမီးဆွေးနွေးပွဲဖိုရမ်မှာအမျိုးသမီးအခွင့်အရေးတွေအတွက်2008ဖွဲ့စည်းပုံအခြေခံဥပဒေမှာပြင်ဆင်ဖြည့်ဆွတ်ထည့်သွင်းလိုတာတွေကိုလည်းဆွေးနွေးကြအောင်မှာဖြစ်ပါတယ်အမျိုးသမီးတွေနိုင်ငံရေးဥဆောင်မှုအပိုင်းမှာကိုစားပြုခွင့်ပိုများလာဖို့ဆိုရင်နိုင်ငံရေးပါတီအသီးသီးလွှတ်တော်နဲ့အစိုးရအဖွဲ့တွေမှာတာဝန်ထမ်းဆောင်နေကြတဲ့အမျိုးသားခေါင်းဆောင်တွေကလည်းအရေးချင်းရှိတဲ့အမျိုးသမီးတွေရဲ့စွမ်းဆောင်ရည်တွေကိုအတိအမှတ်ပြုလက်ခံနိုင်ဖို့လိုအပ်တယ်လို့ပြောကြပါဗျ။ကချင်ပြည်နယ်အင်ကျန်းရံမဲဆန္ဒနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ဒွဲဘူးက Mio da ri gurai nga mio thami yue ne atu nai ngan yin ma lat dwe saung yet tat pho lo at de lo tu a myin go pyo ba de
a thi nai nga ma le a mio thami ri nai ngan yin de ma pa win la pho u saung nai mu ma shi pho so da mio da ri ya mindset pyaung ma di a mio thami ri lou lo ra phit ma mho ba bu so da mio ma twet ban ne di a mio thami ri ne du du set twet pi lou ma nga ro nai ngan to tet ma so da sait da mio tha pi lo mio da ri ha mio thami ri twet a pi pho lo ba bo no
la me 2015 ku ne yue kaw pwe ma tai nge mio thami ri nai ngan yin ma pho mo pa win la yin ne yue kaw pwe ri ma win yauk yue che khan nai ရဲ့အတွက်နိုင်ငံရေးပါတီတွေကြားထဲမှာတိုက်တွန်းမှုဆိုတာတွေရပ်ဖက်ဖွဲ့စည်းတွေကပုံမဆောင်ရွက်ကြဖို့လိုအပ်တယ်လို့ပြောကြပါတယ်ရှင်။